သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ
် SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
သောတာရှင်များခင်ဗျာမြန်မာနိုင်ငံမှာနောက်ဆုံးဖြစ်ပွားခဲ့သောစစ်တပ်ရဲ့အကြမ်းဖက်မှုအရကျေးရွာတစ်ခုလုံးမီးလောင်ပျက်စီးခဲ့ပြီးလူ3ဦးသေဆုံးပြီးရာနှစ်ချီသောအိမ်များပျက်စီးခဲ့ပါတယ်ဒေသခံတထောင်ကနေထိုင်သောကင်မာမြို့သည်အစိုးရတပ်များမှဒေသခံကာဝေးရေးတပ်ဖွဲ့ဝင်များကိုရှာဖွေရန်ပြင်ပထားခဲ့တယ်လို့သတင်းများကဆိုပါတယ်ကုန်ကားတစ်စင်သည်မြန်မာနိုင်ငံအလဲပိုင်းကင်မာမြို့ကိုဖြတ်သန်းမောင်းနှင်လာခဲ့ပြီးနောက်ဆက်တွဲနဲ့ပျက်စီးမှုများကိုခီးတဲ့များကမြင်ခဲ့ရပါတယ
်ကျမရောပါဗျာကျမရောပ
ါယခုသတင်းပတ်အစောပိုင်းကစီကားသောမြို့တစ်မြို့လုံးကိုရပ်တန်းသွားစေခဲ့ပါတယ်အခုတော့အမိုက်တွေနဲ့အပျက်စီးတွေကကျန်နေပါသေးတယ်နေနေရာကျော်သည်တမန်တကာမီးရှို့ပျက်စီးမှုကြောင့်ပျက်စီးခဲ့ရပါတယ်ဒေသခံများပြောကြားတွင်အစိုးရတပ်များသည့်မြို့ထဲကိုတပ်နာများဖြင့်ဝင်ရောက်စီးနှင်းကအာဏာရဆက်အာဏာရှင်ကိုစန့်ကျင်သူများကိုလိုက်လံရှာဖွေတယ်လို့ဆိုပါတယ်။ဒေသခံအများစုမှထွက်ပြေးလွတ်မြောက်နိုင်ခဲ့ပါတယ်။အိမ်များအလုံးကိုစစ်သားများကမီးရှို့ဖျက်ဆီးခဲ့ကြပါတယ်။တကြီးရွေးဦးစနီမောင်နှံအပါဝင်မွေးမြူရေးနဲ့ရှန်ရှိနေသောလူများအပါဝင်သို့မဟုတ်ပပတ်လေရှိနေသောအရာအားလုံးကိုစစ်အာဏာရှင်တပ်ကဖျက်ဆီးခဲ့ပါတယ်။ Fortified Rights သည်လူအခွင့်အရေးမြင့်တင်ရေးကွန်ရက်တစ်ခုဖြစ်ပါတယ်။၎င်းသည်တပ်သေးထောက်ထားများကိုအခြေခံတဲ့သုတေသနရဲ့လွှမ်းမိုးမှုအပြောင်းလဲအတွက်တွန်းအားပေးမှုကိုယုံကြည်တယ်လို့ပြောဆိုပါတယ်။ဒေတာဆိုင်ရာညွန်ကြားရေးမှုအစမာဝုလ်ဖ်ကဤဖြစ်ပျက်သည့်စစ်တပ်ရဲ့ရက်ဆက်မှုနဲ့ရက်ဆက်ကြမ်းကြုတ်သည့်ရည်မှန်းချက်ကိုပြသနေတယ်လို့ဆိုပါတယ
် So this is the MO of the Salvador and it's quite easy to draw that conclusion I think from what we're seeing in the acts of the military over the past 4 months or so that this is again an escalation of the attacks against
ဤရသည်တမတော်ရဲ့ရည်ရွယ်ချက်ဖြစ်ပါတယ်ထိုကောက်ချက်ကိုအလွယ်တကူကောက်ယူရာလွယ်ကူပါတယ်ကျွန်ုပ်တို့မြင်တွေ့နေရသောအရာများနှင့်စစ်တပ်ရဲ့လောက်ရများကြောင့်စစ်တပ်သည်မြန်မာပြည်သူလူထုအပေါ်ထမှန်မြင့်တဲ့အကြမ်းဖက်နေပြီးသူတို့အာဏာသိမ်းထားတာကိုလုံခြုံစိတ်ချစေရန်ကြိုးပမ်းနေခြင်းဖြစ်ပါတယ်မိသည့်နီးနဲ့မဆိုးစစ်အာဏာသိမ်းမှုကိုခိုင်မြဲအောင်လုပ်နေတာပါသူတို့ဟာအာဏာသိမ်းမှုကိုတွန်းလှန်ရန်ကြိုးပမ်းသူများကိုအပြစ်ပေးရန်အတွက်အစိုးရရဲ့စစ်စင်ရေးတစ်ခုဖြစ်ပါတယ်မြန်မာနိုင်ငံရဲ့ရုပ်မြင်သံကြားကမူမီးလောင်မှုဟာအာဏာသိမ်းစစ်တပ်လုပ်တာမဟုတ်ဘဲအကြမ်းဖက်သမားများကြောင့်ဖြစ်တယ်လို့ပြောဆိုခဲ့ပါတယ်ထို့အပြင်တခြားမည်သူမဆိုစစ်တပ်ကိုရှုတ်ချရန်ရည်ရွယ်ချက်ရှိရှိကြံစည်နေတယ်လို့လည်းအဲ့ဒီအစီရင်ခံစာမှာဖော်ပြထားပါတယ်ရိုဟင်ဂျာမွတ်စလင်လူနည်းစုနေထိုင်ရာနေရာတွေကို2018ခုနှစ်ကရခိုင်ပြည်နယ်တွင်းရှိစစ်တပ်ရဲ့တောင်းကြမှုအတွင်းအလားတူလုပ်ငန်းစဉ်များကိုပြုလုပ်ခဲ့တာကကီမားမြို့မှာအရန်တကမီးရှို့ဖျက်ဆီးခြင်းနဲ့တူညီနေပါတယ်။လူအခွင့်အရေးစောင့်ကြည့်ရေးအဖွဲ့လက်ထောက်ရာရှိဒါရိုက်တာဖီလ်ရောဘတ်ဆန်ကပြောကြားရာတွင်မျိုးနယ်တစ်ခုလုံးကိုမီးရှို့ခြင်းသည်တပ်မတော်ရဲ့နေနမိတ်ဒေသများအတွက်သာမန်အားဖြင့်သီးသန့်သမှတ်မြေလံဖြက်စီးတဲ့ policy ရဲ့အစိပ်ပိုင်းတစ်ခုကိုယူဆောင်လာတာဖြစ်တယ်လို့ဆိုပါတယ်
။ There's a standard operating procedure that the Myanmar military uses which is basically scorched earth tactics. They will go into a particular area where they've determined that there are insurgents. Sometimes they'll give an advance warning, sometimes they won't. And they will basically treat anybody in that zone as a enemy combatant.
မြန်မာစစ်တပ်အသုံးပြုသောပုံမှန်လေပတ်လှုပ်ထုံးလုပ်နည်းများရှိပါတယ်။အဲဒါကအခြေခံအားဖြင့်မြေလံဖျက်ဆီးမှုပင်ဖြစ်ပါတယ်။သူတို့ဟာစောင့်ကြံသူများရှိနေတယ်လို့ဖန်ဆောင်နေပြီးအဲ့ဒီနေရာတွေကိုဝင်ရောက်တိုက်ခိုက်နေရှိပါတယ်။တခါတရံမှာသူတို့ဟာကြိုတင်သတိပေးမှုများပေးလို့ရှိပေမဲ့တခါတရံမှာတော့မပေးပါဘူး။ အခြေခံအားဖြင့်ဒီဇုံမှာရှိတဲ့ဘယ်သူကိုမဆိုသူတို့ကိုတိုက်ခိုက်သူအဖြစ်ဆက်ဆံပါလိမ့်မယ်သူတို့ဟာအိမ်တွေကိုမီးရှို့လူရက်ပြစ်သတ်အမျိုးသမီးတွေကိုမနှိမ်ချင်ပါလေဒါကလူအခွင့်အရေးချိုးဖောက်မှုနဲ့ပတ်သက်လို့လုံးဝတာဝန်မယူတဲ့စစ်အာဏာရှင်ဖြစ်ပါတယ်စစ်ပွဲစည်းမျဉ်းများနဲ့ပတ်သက်လို့လုံးဝနားလည်မှုမရှိတဲ့စစ်တပ်ဖြစ်ပါတယ်မြန်မာနိုင်ငံမှာနေစဉ်ဆန္ဒပြမှုများဆက်လက်ဖြစ်ပွားနေပြီးစစ်တပ်ဟာတိုင်းပြည်တစ်ဝန်းလုံးတွင်အတိုက်ခံများနဲ့ရင်ဆိုင်နေရပါတယ်။မစ္စတာဝုလ်ဖ်ပြောတာကတော့ကီမန်မြို့ကဲ့သို့သောအလဲပိုင်းဒေသကိုလည်းရည်ရွယ်ချက်ထားတိုက်ခိုက်နေတယ်လို့ဆိုပါတယ်
။ There's a standard operating procedure that the Myanmar military uses, which is basically scorched earth tactics. They will go into a particular area where they've determined that there are insurgents.Sometimes they'll give an advance warning, sometimes they won't. And they will basically treat anybody in that zone as an enemy.
ယုံကမှုများနဲ့မြန်မာစစ်တပ်ရဲ့လောက်ရက်များကိုတိုင်းပြည်ရဲ့အလဲပိုင်းဒေသများကိုယူဆောင်လာနေတာပါ။ဘယ်သူကမှမထိခိုက်ဘဲမချန်ရစ်ခဲ့ပါဘူး။ပြီးတော့ပြီးခဲ့တဲ့ရဲ့အနည်းငယ်အတွင်းမှာကျွန်တော်တို့မြင်တွေ့ခဲ့တာတွေဖြစ်တဲ့ဒီအရေးကိုမီးရှို့တာဟာသူတို့လှုပ်လာတဲ့ဖြစ်ပေါ်မှုအရာတွေကိုညွန်ပြနေတယ်ဆိုတော့စိုးရိမ်စရာတွေပါကံကောင်းစွာပဲနဲ့ဖြစ်နိုင်နေရှိတာကတော့ဒေတာအတွင်းအနှံ့အပြားမှာပဋိပက္ခများပုံမပြင်းထန်လာအောင်စစ်တပ်ကအချိန်မြင့်လှုပ်ဆောင်နေတာပ
ါဒီနေ့ငြိမ်မနေနဲ
့အင်ဂျင်နီယာလောက်သမောပဲ
ဒီဒီနေ့ငြိမ်မနေနဲ
့အင်ဂျင်နီယာလောက်သမောပဲ
မြန်မာနိုင်ငံတွင်စစ်တပ်အာဏာသိမ်းပြီးနောက်လေးလအကြာတပုတ်ခရစီနီးချရွေးကောက်တင်မြောက်ခံရသောဒေါအောင်ဆန်းစုကြည်ဟာဖမ်းဆီးထားဆဲဖြစ်ပါသည်။သူမကိုပုံမှန်များစွာဖြင့်တရားစွဲဆိုမှုများကိုလည်းပြုလုပ်နေပါသည်။သို့သောဒေါအောင်ဆန်းစုကြည်ရဲ့အထူးအချမ်းပေး Australian Sean Turner ကတော့အခုချိန်ထိသူ့ကိုဖမ်းဆီးတာကမမြင်တွေ့ရသေးပါဘူး။ Australia ဆိုအရကာကွယ်ရေးတပ်ဖွဲ့ရဲ့ဒုတိယရေတပ်ဗိုလ်ချုပ်ကြီးဒေးဗစ်ဂျွန်ဆန်ကမြန်မာဆီအာနာရှင်ဒုဗိုလ်ချုပ်စိုးဝင်းနဲ့ဒုတိယအကြိမ်စကားပြောဆိုခဲ့တယ်လို့သိရှိရပါတယ်။အဆိုကညင်ကြက်တစ်ခုမှာတော့အဆိုကပြောတာကမစ္စတာဂျွန်ဆန်ကဩစတြေးလျပါမောက္ခရှွန်တန်နယ်အားချက်ချင်းလွှတ်ပေးရန်ထပ်မံတောင်းဆိုခဲ့ပြီးသူ့ရဲ့အခြေအနေနဲ့ဆက်လင်း၍တောင်းဆိုမှုများပြုလုပ်ခဲ့တယ်လို့ဆိုပါတယ်။မစ္စတာတန်နယ်ကိုမြန်မာနိုင်ငံရဲ့လှုပ်ဝက်ချက်များကိုဖောက်ပြန်မှုအဲဥပဒေဖြင့်လာမဲ့သတင်းပတ်အတွင်းမှာတရားစွဲဆိုခံရမယ်လို့ပြောဆိုနေပါတယ်။သောတာရှင်များခင်ဗျာ SBS သတင်းဌာနကအေမီလီယာဒန်နီဆောင်းပါးကိုဘာသာပြန်တင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ
SBS.com.au/bemis ကို home နေရာမှာထားပြီးတော့အမြဲတမ်းနားဆင်နိုင်ပါတယ်ဆိုရတဲ့တွင်တွေစောင်းမားတွေနဲ့စစ်တမ်းတွေမှာပါဝင်ပြီးတော့ဆက်သွယ်မှုလုပ်နိုင်ပါတယ် sbs.com.au/bemis ဖြစ်ပါတယ်ရှင
်ဒါမျိုးသတင်းစောင်းမားတွေကိုပိုနားဆင်လိုပါလား Apple Podcast Google Podcast Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ podcast ကနေပါ